အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ចောင်းသားခြေတက်စန္ဒပြနေရာလမ်းတစ်လျှောက်ကမြို့တော်များတော်များများမှာမြို့ခံပြည်သူတွေကចောင်းသားတွေကိုလိုလိုလားလားကြိုးစိုးထောက်ခံကြပါတယ်။အေရီတိုင်းဘက်ကခြေတက်စန္ဒပြတဲ့ចောင်းသားမိဘတချို့ကိုအာဏာပိုင်တွေကဖိအားပေးမှုတွေရှိနေပေမဲ့ပညာရေးဥပဒေကန့်ကွက်မှုကိုမိဘတချို့ကိုယ်တိုင်ကလိုလိုလားလားထောက်ခံနေတာကိုလည်းတွေ့ရပါတယ်။ဒီအခြေအနေကိုတော့စုံစမ်းမေးမြ เจ้าเสียมีเนี่ยตองตาเจ้าไปรอเช่ายืนเนี่ยเจ้ามาคุยซาเรนี่อะไรสิโอชีเด่นนี่เลยตัวเบสเจ้างาโรตองนี้มีเงาก็ยาวสีลานี่บีเดี๋ยวถ้าเกิดเนี่ยท้องกันอาเป็นมือยานี่บาร์เลยปีเกเรียกมาคือยี่สิบชีเด่นเป็นซาติงเอเลยเอออะไรตัวเบสเจ้ามาบาร์เลยเจ้าหน้ามีบาร์เลยกูรอแต่เดี๋ยวตาจีสุยาเพื่อการตัวส่งเงาบีตัวเบสมาบาร์เลยเจ้าหน้าเลยกูมีบาร์เลยนี่เนี่ยเจ้าเล่ข้อยืมบทเดียวสุดเจ้าตัวเบสเจ้ามาบาร์เ
သမီးကိုပြန်ခေါ်စေချင်တာပါမိကတော့သမီးတဘောပေါ့နော်ဟိုခွင့်ပြုတယ်မိကလည်းကပလည်းခွင့်ပြုတယ်လေကပဒီပွဲမှာလည်းပပလည်းလိုက်တယ်အဲ့ဒါကြောင့်ပါ
တိုင်းဒေသကြီးအစိုးရအဖွဲ့ကပြန်လည်ခေါ်ယူဖို့အတွက်ပြောဆိုနေပြီမဲ့ ARD စစ်ကြောင်းမှပါတဲ့ចောင်းသားတွေနဲ့ပတ်သက်လို့မိဘတွေကိုယ်တိုင်လာရောက်အနှံ့ကြတာဖြစ်ကြောင်းတပိတ်စစ်ကြောင်းမှပါတဲ့ဝင်းရံအင်အားစုကဥအောင်မြင့်ကအခုလိုပြောပါတယ
်ရောက်တိုင်းဒေသကြီးအစိုးရအဖွဲ့ကလုံးဝနေခေါ်ပြောတာအဲဒီမှာမိဘတွေအမြင်နဲ့တော့ဟိုအစိုးရကိုထောက်ခံတယ်ခင်ဗျအခုဒီចောင်းသားတွေလေကျွန်တော်တို့ဒီတပိတ်စစ်ကြောင်းဆိုရင်မိဘတွေကိုယ်တိုင်လာဖို့ရတယ်ရှိတယ်ဟုတ်ကဲ့
မုံရမျိုးကနေထွက်လာတဲ့တပိတ်မှလည်းအထက်တန်းအဆင့်အလယ်တန်းအဆင့်ចောင်းသားတွေပါဝင်နေတယ်လို့မကွေးတိုင်းဘက်ကိုရောက်နေတဲ့တပိတ်စစ်ကြောင်းမှလည်းရောက်ရှိရာဒေသအလိုက်အထက်တန်းចောင်းသားចောင်းသူလေးတွေရဲ့ပူးပေါင်းပါဝင်လာတာတွေကိုတွေ့ရပါတယ်အေရီတပိတ်စစ်ကြောင်းမှာပါတဲ့အတွက်ចောင်းထုတ်ခံရမယ်ဆိုပြီးတတိပေးခံထားရတဲ့အထိဖြစ်ခဲ့ရတဲ့ဆယ်တန်းចောင်းသူမတ်ချောစုဆန်ကတော့သူပါကြောင့်တပိတ်မှာပါဝင်လာရတယ်လဲဆိုတာကိုအခုလိုပြောပါတယ
်ဒီကိုရီးရဲ့ခမဲ့ထားတဲ့အန်တီမိုကရေစီတင်တာအေးနီးစင်လို့သူတို့ကြိုက်တယ်လေတကယ်ချက်လုံးသူတို့မြန်မာနိုင်ငံအတွက်အများကြီးအရေးကြီးတဲ့အမြဲပြည်စုံဖို့အခြေခံတန်းနေပါပြီချင်းအခုကတော့အခြေခံလူများစားရေးတော်တော်များများဆိုရှင်တမီးတို့လိုအခြေခံလူများစားရေးတော်တော်နဲ့အခမဲ့ပေါ့နော်တင်ညာတင်ဖို့အများကြီးအရေးကြီးနေပါတယ်ဘာဖြစ်လို့လဲဆိုတော့တမီးတို့ရဟိုအော်မိသားစုဆိုရှင်မထားနိုင်ဘူးလေအချို့ဟာလေဆိုရှင်အားကြောင့်မလို့အခုမြန်မာနိုင်ငံပညာရေးကိုအခုလို့သာပြင်ဆင်ပေးလိုက်မယ်ဆိုရင်အနှစ်ရင်းအားနဲ့အတင်းမှာတအားကြီးတိုးတက်လာမယ်လို့သတိထင်ပါတယ်
ARD ပန်းတတော်အင်မဘက်ကိုတပိတ်စစ်ကြောင်းရောက်ရှိတဲ့အခါမှာတော့ကျောင်းသားတွေနဲ့အတူတပိတ်စစ်ကြောင်းမှာကူညီဖို့လိုက်ပါခဲ့ကြောင်းအင်မဘက်ကဒေသခံတဦးကလည်းအခုလိုပြောပါတယ
်အဲကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီပညာရေးကအဓိကလိုအပ်တဲ့ point ပါပဲခင်ဗျအားကြောင့်မို့ထောက်ခံတဲ့အနေနဲ့လိုက်လာတယ်အဲကျွန်တော်ဗမာပြည်မှာကဟိုအခြေခံလူသားဆင်းရဲတွေကများပြားတယ်လေအဲ့တော့ကျောင်းမနေနိုင်တဲ့အဲကလေးတွေလည်းအများကြီးရှိကြတယ်။ဘာဖြစ်လို့ဆိုတော့မိဘတွေကမပြေလည်တာဖြစ်တဲ့အတွက်အဲ့ကလေးတွေကပါအစဒီတနေ့တာဝိုင်းရွဲ့သူတက်နိုင်တယ်လေဝိုင်းရွဲ့ရှားနေတာဖြစ်တဲ့အတွက်အများသောဖြင့်တောမှာပညာရေးမထားနိုင်တဲ့လူတွေတော်တော်များများပဲဗျ။အာကျွန်တော်တို့ကထောက်ခံတဲ့အနေနဲ့ကျွန်တော်တို့အင်းမမှာဟိုနာရေးကိုညီမှုအသင်းရနေပြီးတော့ဟိုကျွေးမွေးရေးအနေနဲ့ကျွန်တော်တို့လိုက်လာတာပေါ့
။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြတဲ့တပိတ်စစ်ကြောင်းကចောင်းသားတွေကိုတက်ဆိုင်ရာဒေသအသီးသီးကစားတောက်ရေးတွေတာဝန်ယူပေးနေကြပါတယ်။ရန်ကုန်နိုင်ရေးကူညီမှုအသင်းကတော့စေဝါနဲ့တခြားလိုအပ်ချက်တွေကိုကူညီဆောင်ရွက်ပေးနေပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးចောင်းသားတွေကတပိတ်မောက်ခဲ့ပြီးတဲ့နောက်ဇန်နဝါရီလအတွင်းမှာခရီးရှည်ချီတက်မှုစတင်ခဲ့တာပါ။ချီတက်လမ်းလျှောက်မှုတွေအတွင်းတောင်သာအလွန်နန်းမြင့်တောင်ကြားနဲ့ပုတ်ပါဝင်တောင်ကြားတွေမှာလည်းနှစ်ချိန်ခန့်တားဆီးခံရပြီးတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒီနောက်အစိုးရကကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးရေးလုပ်ပေးပါမယ်ဆိုပြီးကန့်လန့်ခဲ့ပြီးဆွေးနွေးပွဲနှစ်ချိန်လုပ်အပြီးမှာအခြေခံစည်းကမ်းသတ်မှတ်ချက်၉ချက်မှာတင်နှစ်ဖက်အခြေတင်ဖြစ်ခဲ့ပြီးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလ၁၂ရက်နေ့နောက်ပိုင်းကိုရွှေ့လိုက်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိညှိနှိုင်းဆွေးနွေးနေတဲ့ကာလမှာပဲကျောင်းသားကောင်းဆောင်တို့ချို့ရဲ့နေအိမ်အနားမှာလုံခြုံရေးရဖိအားပေးမှုတွေရှိတယ်လို့ကျောင်းသားတပိတ်စစ်ကြောင်းတဲခေါ်မဲ့ဘုန်းကြီးကျောင်းတို့ချို့ကိုလည်းတဲခေါ်ခွင့်မပြုဘူးဖိအားပေးမှုတွေလည်းရှိနေပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစိုးရရဲ့ထုတ်ပြန်ချက်တရမှာတော့အမျိုးသားပညာရေးဥပဒေကိုအကြောင်းပြုပြီးနေရာဒေသတို့ချို့မှာဥပဒေနဲ့မညီညွတ်တဲ့စန္ဒပြမှုတွေလုပ်နေကြတယ်လို့ပြောထားပါတယ်။ဒါကိုအကြောင်းပြုပြီးစူပူမှုတွေဖြစ်စေဖို့ကျောင်းသားအမိခံတွေနောက်ွယ်ကဆောင်ရွက်နေသူတွေအပေးအမြောက်ပြုနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေပါဝင်ပတ်သက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပညာရေးကဏ္ဍဖွံ့ဖြိုးရေးအတွက်ကျောင်းသားတွေရဲ့စစ်မှန်တဲ့စန္ဒကိုတော့အစိုးရအနေနဲ့လွှတ်တော်ကိုတင်ပြပြီးဆောင်ရွက်ပေးနိုင်သမျှဆောင်ရွက်ပေးသွားမယ်လို့လည်းဆိုပါတယ်။ဒ ဒါပေမဲ့အကြောင်းသားလူငယ်တွေကတောင်းဆိုနေပြီးယာယီရွှေ့ဆိုင်ထားရတဲ့၄ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ်မှာတော့တစုံတရာဖော်ပြပြောဆိုချက်ကိုအဲ့ဒီထုတ်ပြန်ကြေညာချက်မှာမတွေ့ရပါဘူးရှင်။